ဟောင်ကောင်မှာတော့ပြည်သူတွေပုံမှန်ပြန်သွားလာနိုင်ရေးလုပ်ပေးဖို့ဆန္ဒပြသူတွေနဲ့လမ်းမတွေကနေဖယ်ပေးရေးအစိုးရကတောင်းဆိုတာကိုတောင်းနဲ့ချီတဲ့ဆန္ဒပြသူတွေကမလိုက်နာပဲအန်တုနေကြပါတယ်။ဒီနေ့အစိုးရထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီဆန္ဒပြသူတွေအနေနဲ့လက်ရှိဆန္ဒပြတဲ့နေရာတွေကနေငြင်းချမ်းစွာဖယ်ရှားပေးဖို့တောင်းဆိုထားပါတယ်။ဒီကြေညာချက်ထဲမှာပဲအစိုးရကဆက်ပြီးဒီမိုကရေစီရေးဆန္ဒပြပွဲတွေပြန်ငြိမ်လာတာဖြစ်တဲ့အတွက်လမ်းမတွေဘောကလုံတင်းရဲတွေကိုလည်းပြန်ရုပ်နေပြီလို့ဆိုခဲ့ပါတယ်။ဒါပေမဲ့ဒီကြေညာချက်ထွက်ပြီးနိုင်ပိုင်းအတွင်းမှာပဲထောင်ထဲချီတဲ့ဆန္ဒပြသူတွေဟာလမ်းမတွေဘောမှာဆက်နေနေကြပြီးအဓိကလမ်းစုံလမ်းကွာတွေကိုပိတ်ဆို့ထားကြပါတယ်။ဒီနေ့မှာစီးပွားရေးလုပ်ငန်းအတော်များများလည်းပိတ်ထားခဲ့ကြပါတယ်။တကယ်တော့စနေတနင်္ဂနွေအတွင်းဒီဆန္ဒပြပွဲတွေပြန့်သွားခဲ့တာမို့လူစုခွဲဖို့အတွက်မနေ့ညတုန်းကတော့ဟောင်ကောင်ရဲတွေဘက်ကငွေကြေးကောင်းရင်နဲ့ဖျန်းထည့်တာတွေမျက်ရည်ရုပ်ပုံနဲ့နံပါတ်ထုတ်သုံးပြီးတိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေထဲမှာလူပေါင်းများစွာလည်းဒဏ်ရာတွေရခဲ့ပါတယ်။အရင်နောက်ရဲတွေဘက်ကရာဘာဂျီနဲ့တစ်လာမာကိုစိုးရင်ပြီးနေရာကနေဖယ်ပေးဖို့ဆန္ဒပြခေါင်းဆောင်တွေဘက်ကရှင်းပြခဲ့ပေမဲ့ဆန္ဒပြလူကြီးကတော့အစိုးရရဲ့အဓိကအဆောက်အအုံမှာဆက်ပြီးဆန္ဒပြနေတာဖြစ်ပါတယ်။တကယ်တော့ဒီမင်းညားကတိုက်ခိုက်မှုတွေဖြစ်ရတာဟာဟောက်ကောင်းအုပ်ချုပ်ရေးမှူးလျန်ချုံရင်းကရွေးကောက်ပွဲပြုပြင်ပြောင်းလဲလို့ဖို့ဆွေးနွေးပွဲတစ်ခေါ်ပေးမယ်လို့ကတိပေးပြီးမှာပါ။ဒါပေမဲ့ဘယ်နေ့ဒီဆွေးနွေးပွဲလုပ်မယ်ဆိုတာကိုတော့သူကထည့်မပြောခဲ့ပါဘူးခင်ဗျ။